ဒုတိယကြိမ်ပုံမှန်လွှတ်တော်အစည်းအဝေးတွေကိုဩဂုတ်လ22ရက်နေ့မှာကျင်းပဖို့နိုင်ငံပိုင်သတင်းစာကနေဒီကနေ့ကြေညာလိုက်ပါပြီ။ဒီတစ်ကြိမ်အစည်းအဝေးမှာဥပဒေပြုရေးဆိုင်ရာအကြောင်းအရာတွေကိုဆွေးနွေးပြဋ္ဌာန်းမှုရှိကြောင်းသိရပါတယ်။ဒီတစ်ခေါက်လွှတ်တော်အစည်းအဝေးမှာတင်ပြကြမယ့်အဆိုပြုချက်တွေမိခွန်းတွေနဲ့ပတ်သက်ပြီးတော့လည်းအစည်းအဝေးကိုတက်ရောက်မဲ့လွှတ်တော်ကိုယ်စားလှယ်တွေကကြိုတင်ပြင်ဆင်ဆောင်ရွက်နေကြပါတယ်။ရခိုင်တိုင်းရင်းသားများတိုးတက်ရေးပါတီ RNDP ရဲ့ဥက္ကဋ္ဌဒေါက်တာအေးမောင်က
ကျွန်တော်တို့ဘက်ကတော့ဥပဒေရေလို private ကိုတင်ဖို့တော့မရှိသေးပါဘူး။ဟော private ကိုတင်ဖို့ကတို့လေးအရှင်ယူရပါရဲ့အကြောင်းအရာအချက်လက်လေးကျွန်တော်ဒေတာနဲ့နှိမ့်နေတဲ့ဥစ္စာတွေဘလို့စီကကျွန်တော်တို့ဟိုအချက်လက်စုဆောင်းနေတော့မရှိပါသေးဘူး။အဲတော့ကျွန်တော်တို့ကအချက်လက်ကြည့်ပြီးကမှလေဟိုလက်ရှိအချို့ဥပဒေတွေကိုကျွန်တော်တို့ကျင်တဲ့ကာလလေးမှာကျင်းနေဖို့ရှိပါတယ်။ဥပမာရေလုံငန်းနဲ့ပတ်သက်တဲ့ဟာတွေပေါ့ဗျာ။ဥပမာကန်နေတော့ရေကြိုးငါလုံငန်းနဲ့ပတ်သက်တဲ့ဥပဒေတွေကျွန်တော်ရှင်းပါရဲကကျွန်တော်စုဥပဒေကိုဒီတိုင်းနေသားကြီးပြင်လို့ပေးမှာပါ။ဟိုဘာလို့ဆိုရင်စွစီပုံမှာလေးပေးထားပြီးပြီလေ။အဲ့ဒါကိုပြုပြင်တဲ့ကာလပြင်တဲ့ကာလလေးမှာကိုဒေသနဲ့ပြုံနေတဲ့အတုံးလုံးလေးပေါင်းနော်ချက်လက်လေးပေါင်းလို့ဖြစ်ဆွဲဖို့လို့တော့ရှိပါပါ။ဟိုဥပဒေကြမ်းလို့ပြင်နေဆိုရင်လေဥပဒေကြမ်းမှာပါတဲ့ချက်လက်လေးကိုကျွန်တော်တို့ကဝေဖန်ကြအောင်ပါလို့။ဝရံမျိုးလေးတွေလို့ရှိမှာပါ။ Instant private deal ကတော့ကျွန်တော်တို့ဖတ်မှာတော့ကျွန်တော်တို့ပြန်စုစည်းဖို့ရှိပါတယ်။အဲ့ဆက်တူမှအားလုံးနဲ့လည်းမတွေ့ရသေးဘူး။ဟိုကျွန်တော်တွေ့တဲ့အခါမှာအဲ့ကျွန်တော်တို့အသေးစိတ်ကတော့ပြီးဖို့ရှိပါတယ်ကျွန်တော်တို့ပြင်ဆင်ခြင်းကလေးအဲလုံလောက်တော့ရှိရတယ်လေဒါပေမဲ့ကိုယ်ဒေတာတစ်ခုကိုခြေခံတဲ့ privacy ကိုသင်ဖို့ကတော့လိုလိုချင်မရှိသေးဘူးဒါပေမဲ့ရှိတဲ့ပုံစံတွေလည်းရှိနိုင်တယ်ကျွန်တော်တို့ပြန်ညှိဖို့လိုပါလို့လိုလိုချင်လက်ပြန်တစ်ပတ်ကလည်းကျွန်တော်တို့ဒီပြီးဝလေးရှိမယ်လေတော့ကျန်လေးမှာပေါ်ကြရင်လည်းကျွန်တော်တို့ကသင်တဲ့ဥစ္စာလေးတွေကိုကျွန်တော်ရန်ကုန်နဲ့နော်တခြားအဲချက်ပြန်ပြန်လေးနဲ့ကျွန်တော်တို့ချက်ပြန်ဆက်ကဆရာသမားတွေလာမှာပါအဲ့တော့ကျွန်တော်တို့ပြန်တော့ပုံကတော့ရှိပါရဲ
့အမျိုးသားဒီမိုကရေစီအင်အားစု NDF ပါတီခေါင်းဆောင်တူဖြစ်တဲ့ဒေါက်တာသန်းကြီးကလည်းဒီတစ်ခေါက်လွှတ်တော်မှာတင်ပြဆွေးနွေးမဲ့အကြောင်းအရာတွေအတွက်စီစဉ်ဆောင်ရွက်ပြီးဖြစ်ကြောင်းဒါပေမဲ့ကြိုတင်မပြောကြားလိုကြောင်းအခုလိုပြောဆိုပါရစေ။
ကျွန်တော်တို့မှာလွှတ်တော်ကြီးကကော်မတီဆိုတာရှိတယ်။အဲ့မှာလွှတ်တော်ကိုယ်စားလှယ်တွေနဲ့ပြပါတီခေါင်းဆောင်မိုင်းတွေနဲ့ပေါ့နော်ကျွန်တော်တို့ဒါတွေ့ဆုံပြီးတော့ကျွန်တော်ဘာတွေအတင်ပြကြမယ်ဘာဆိုတော့ဒါကိုကျွန်တော်တို့ကြိုပြီးတော့ပြင်ဆင်နေပါတယ်။ဟိုပမာတစ်ခါတော့ဟိုတင်ပြမယ်ကိစ္စတွေကျွန်တော်တို့ကြိုပြီးတော့မီဒီယာတွေကျွန်တော်တို့ပြောပြင်ပြောလိုက်တာကိုပြောရပေါ့လေ။အဲဒီခါမှာတချို့အရေးကြီးတဲ့ကိစ္စတွေကအပြင်မှာပေါက်ကြလို့ဆိုပြီးတော့မတင်ရဘူးဆိုတော့ဖြစ်သွားတော့ကျွန်တော်တို့အဲ့မှာအများကြီးနဲ့တော့ပဲကျွန်တော်မတင်လိုက်ရဘူးပေါ့။အအောင်တော့အခုတစ်ခါလည်းပဲအဲ့လိုဖြစ်မှဆိုတော့ကျွန်တော်တို့ကဘယ်ကိစ္စဘယ်ကိစ္စတွေတင်မယ်ဆိုတော့တော့ကျွန်တော်တို့မီဒီယာတွေကိုကြိုမပြောတော့ဘူး။တင်ပြီးတော့မှပဲကျွန်တော်တို့ပြောလို့ရတော့မှာပေါ့။ကျွန်တော်တို့ကဒီ specific ပေါ့နော်။လည်းငင်းကျုံတွေ့နေရတဲ့ဟိုကိစ္စမျိုးပဲကျွန်တော်တို့ကအဓိကထားပြီးတင်ပြဖို့ရှိတယ်လေ။
ဒီလ22ရက်နေ့ပြုလုပ်မဲ့လွှတ်တော်အစည်းအဝေးဟာအစိုးရတည်လက်ထက်ပထမဆုံးခေါ်ယူတဲ့ပုံမှန်အစည်းအဝေးဖြစ်ပါတယ်။ဒီလွှတ်တော်အစည်းအဝေးကိုအစိုးရတစ်ကဖွဲ့စည်းပုံခြေခံဥပဒေနီးဥပဒေတွေနဲ့အညီ22ရက်ကြိုတင်ဖိတ်ခေါ်လိုက်တာလည်းဖြစ်ပါတယ်။ဒါ့အပြင်လွှတ်တော်ရရက်ကဆွေးနွေးအတီးပြုပြတတ်မဲ့ဥပဒေတွေကပြည်သူတွေအပေါ်မှာဝင်နှုတ်ဝင်ပို့ဖြစ်စေမဲ့ဥပဒေတွေဖြစ်လာမလားဆိုတာလည်းတန်တရားတွေရှိနေကြောင်းသိရပါတယ်။တတိပုဂ္ဂလလွှတ်တော်ကိုယ်စားလှယ်အဖြစ်အစိုးတင်သွင်းမဲ့တင်ငန်းကျွန်းမြို့နယ်ပြည်သူလွှတ်တော်ကိုယ်စားလှယ်ဦးသိန်းညွန့်ကသူတင်ပြမဲ့အကြောင်းအရာတွေကိုအခုလိုပြောပြပါတယ်
။အခုတော့ဒီနေ့ခေါ်တော့22ရက်ပေါ့နော်။22ရက်အတွင်းမှာကျွန်တော်ဘက်ကနိုင်ငံအတွက်လည်းလူအပ်ပြီးတော့ပြည်သူလူထုအတွက်လည်းဒီဝန်တော်ဝန်ပိုးဖြစ်စေတဲ့ကိစ္စတွေခဲ့ပေးဖို့ပြည်သူလူထုကိုအထူးဖြင့်ရှင်းတဲ့ပြည်သူလူထုကိုအကျိုးပြုနိုင်မဲ့ဆိုရီမေကောနီအဲ့ဒါဒီတင်ဖို့ရှိပါလေအချိန်လေးရပါလေအသေးစိတ်ကိုတော့ကျွန်တော်ပြောလို့မရဘူးအသေးစိတ်ပြောရင်စီမင်းနိုင်ကြီးပြီးတော့ကျွန်တော်ဟိုဘက်ကလို့အဆူဆင်းနေဝင်မရနိုင်ဘူးလေအဲ့တော့ဥပဒေကြမ်းကတော့အနည်းဆုံးရပေါင်း30ချူတင်ရမယ်ဆိုတော့ဒီဒုတိယကြိမ်ပုံမှန်အစည်းအဝေးမှာတော့ကျွန်တော်ဥပဒေကြမ်းတော့မတင်နိုင်တော့ဘူးပေါ့တော့ဥပဒေကြမ်းမတင်နိုင်ပေမဲ့ဥပဒေကြမ်းတင်ဖို့ကျွန်တော်ရည်ရွယ်ထားတဲ့အကြောင်းအရာတွေကိုအစိုးဖြစ်ကြောင်းလဲပြီးတင်ဖို့တော့ကျွန်တော်ဒီနေ့ကစပြီးတော့ဆောင်ရွက်နေပါပြီကျွန်တော်လေလုတ်တက်လုတ်လိုက်တာတွေကိုလုတ်ရပါတယ်နော်ဒုတိယကြိမ်ပုံမှန်ရှိသေးမှာပြည်သူ့လွတ်တော်မှာကိုကျွန်တော်တို့ရလာတဲ့အခွင့်အရေးဖြစ်တဲ့အစိုးဆယ်ခုကျွန်တော်တင်နိုင်မှုပြင်ဆင်နေပါတယ်မေးခွန်းလည်းအဲ့ဒီနေ့ပါကျွန်တော်မေးဖို့ပြင်ဆင်နေပါတယ
်လာမယ့်ဩဂုတ်လ22ရက်နေ့မှာကျင်းပဖို့စီစဉ်ထားတဲ့လွှတ်တော်စည်းဝေးနဲ့ပတ်သက်ပြီးတင်ပြကြမယ့်အကြောင်းအရာတွေကိုပါတီခေါင်းဆောင်တွေကပြောကြားခဲ့တာပါရှင်။